သာသနာတော်နှစ်2555ခုနှစ်မြန်မာသက္ကတိ1383ခုနှစ်တဘောတွဲလာပြီးကြောင်း9ရက်နေ့ခရစ်သက္ကတိ2012ခုနှစ်ဖေဖော်ဝါရီလ14ရက်နေ့အင်္ဂါနေ့မှာရှမ်းပြည်နယ်အောင်ပန်းမြို့အောင်ချမ်းသာပရိယတ်တိသာသနာကြီးအတွင်းမှာကျင်းပပြုလုပ်အပ်တဲ့ဓမ္မရဏလူရှင်များဖြစ်ကြတဲ့ဦးသိန်းနေတော်ရင်ကြီးကိစ္စဗနေဒီမိသားစုတို့ရဲ့ဓမ္မဒါနပြုမှုဖြင့်ဆင်နွှဲကျင်းပအပ်တဲ့ဓမ္မပူဇာပွဲကြီးဒီနေ့ဘုန်းကြီးတို့ပရမအဆုံးနေ့ဖြစ်နေဗုဒ္ဓဘာသာဝင်ဖြစ်ရာကျွတ်နတ်ပါစေဆိုတဲ့တရားကိုကျေးဇူးပြုပေးမှာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်ဖြစ်ရာကျွတ်နတ်ပါစေနော်ဘာဖြစ်လို့ဒီတရားကိုကျေးဇူးပြုရတာလဲဆိုရင်ဘုန်းကြီးတို့မြန်မာနိုင်ငံမှာမိနစ်နေထိုင်ကြတဲ့ဘုရားဘာသာဝင်တော်စေပုဂ္ဂိုလ်များအနေနဲ့ဘုရားဘာသာဝင်အဖြစ်နဲ့ခံယူထားကြသောတော်ကောင်းပုဂ္ဂိုလ်များဖြစ်ကြသည့်အလျော်စွာဘုရားဘာသာရဲ့အဆုံးအမဘုရားဘာသာရဲ့လမ်းစဉ်ဘုရားဘာသာရဲ့ကျင့်စဉ်ဘုရားဘာသာရဲ့ပန်းတိုင်ဖြစ်တဲ့နိဗ္ဗာန်ချမ်းသာဘုရားဘာသာရဲ့လမ်းစဉ်ကျင့်စဉ်ဖြစ်တဲ့မဂ်ကင်တရားဘုရားဘာသာရဲ့ဆုံးမဖြစ်တဲ့သစ္စာတရားဒီတရားတွေကိုကိုယ်တိုင်လက်ဝဲပိုင်မဲ့မရရှိနိုင်ကြသေးဘူးဆိုရင်ဘုန်းကြီးတို့ပရိသတ်တွေဘုရားဘာသာဝင်ဖြစ်ရကြို့မနှက်ဘူးလို့ပြောရမှာပါနော်အဲဒါကြောင့်မလို့ဘုရားဘာသာဝင်ဖြစ်ရကြို့နတ်အောင်တို့ဘလို့လုံးကြမလဲဘုရားဘာသာရဲ့ပန်းတိုင်းကဘလို့ရှိတယ်လဲနိဗ္ဗာန်လို့တော့ပြောကြတာပဲဒါပေမဲ့နိဗ္ဗာန်ဆိုတာဟာဘလို့သဘာဝရှိတယ်လဲဘုရားဘာသာရဲ့လမ်းစဉ်တနည်းအားဖြင့်ပြောတော့ဘုရားဘာသာရဲ့ကျင့်စဉ်အဲ့ဒီကျင့်စဉ်ဆိုတဲ့တရားကမဂ်ကင်တရားအဲ့ဒီမဂ်ကင်ကျင့်စဉ်ဖြစ်အောင်တို့ဘလို့လုံးကြမလဲဘုရားဘာသာရဲ့ဆုံးမသရာကသစ္စာတရားအဲ့ဒီသစ္စာတရားသိအောင်ဘယ်လိုသိရင်သစ္စာတရားဖြစ်တယ်လဲသစ္စာတရားသိအောင်ဘယ်လိုလုပ်ရမလဲစသဖြင့်ဒါလေးတွေလည်းပဲဘုန်းကြီးတို့ကနေ့ညပရမသုညအဖြစ်နဲ့အောင်ပန်းမြို့ယောသူမြို့သားများနေသူနေသားများဘုသူတ္တအခြေခံလေးတွေရအောင်ဟုတ်ပြီမယ်လို့ခွန်ကြီးတို့စိတ်ကူးထားပါတယ်ဒီတော့ဘောဓဘာသာဝင်တယောက်ဖြစ်လာပြီဆိုရင်ဘယ်လိုအချက်အလက်တွေနဲ့ပြည့်စုံမှဘယ်လိုဂရိခံဝင်ချက်တွေနဲ့ပြည့်စုံမှဘောဓဘာသာတယောက်ဖြစ်တယ်လဲဆိုတဲ့ဘာသာတိုင်းဘာသာတိုင်းမှာကျင့်သုံးလေကျင့်သုံးတာရှိတဲ့အချက်လက်တွေနဲ့နှိုင်းရှင်ပြီးတော့ဘုန်းကြီးတို့ဘုရားဘာသာတတော်စဉ်ပုံကိုယ်တွေကိုလည်းပဲဒီတိုင်းပဲစဉ်းစားဖို့တွေးဖို့မေးဖို့စကားကလေးတွေရှိပါတယ်ဘုရားဘာသာဝင်ဖြစ်အောင်တို့ဘယ်လိုလုပ်ကြရမှာလဲကိုယ်ကိုယ်တိုင်ကတော့ဘုရားဘာသာဖြစ်နေပြီအဲ့ဒီလိုဘုရားဘာသာဝင်ဖြစ်အောင်တို့ဘယ်လိုလုပ်ခဲ့ရသလဲပြန်စဉ်းစားကြည့်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကာလတုန်းကတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးစီမတရားရင်းနာမြတ်စွာဘုရားသခင်ကတော်မြတ်ကြီးဟောတဲ့တရားတွေသဘောပေါက်ပြီးတော့ဘုရားရှင်ကတော်မြတ်ကြီးစီမတပည့်ခံလို့တဲ့ပုဂ္ဂိုလ်များတနည်းအားဖြင့်ပြောတော့ဘုရားဘာသာဝင်ဖြစ်တဲ့ခံယူလို့တဲ့ပုဂ္ဂိုလ်များရှိကြ။အဲဒီပုဂ္ဂိုလ်တွေကမြတ်စွာဘုရားကိုဘယ်လိုရှောင်ထားကြသလဲ ေသာဘဏိဘုံတန္တရဏဂိသမိဓမ္မိသဖေခုတံငိသအရှင်ဘုရားတပည့်တော်သည်မြတ်စွာဘုရားကို၎င်းတရားတော်ကို၎င်းတရားတော်ကို၎င်းကိုယ်ွယ်စိတ်ကရာယရဏအဖြစ်နဲ့သတ်မှတ်ပါ၏စိတ်ကပါ၏အဲ့ဒီလိုနောက်ကနေပြီးတော့ထုတ်ဖို့ပြောလိုက်တာနဲ့အပြည့်နဲ့အဲ့ဒါအလိုလိုဘောဓဘာသာဝင်ဖြစ်သွားတာပဲနော်ဒီတော့ဘောဓဘာသာဝင်ဖြစ်ဖို့ရန်ကအခြားခြားဘာသာဝင်တွေလိုအချက်လက်တွေမများပါဘူးသစ္စာဘုရားကိုကိုယ်ခွဲရဟုရင်စိတ်ကပါ၏တရားတော်မြတ်ကိုကိုယ်ခွဲရဟုရင်စိတ်ကပါ၏သံဃာတော်မြတ်ကိုကိုယ်ခွဲရဟုရင်စိတ်ကပါ၏ပါဠိလိုတော့ဘုဒ္ဓံ தரண ကိစ္ဆာမိဓမ္မံ தரண ကိစ္ဆာမိသံဃံ தரண ကိစ္ဆာမိအဲ့ဒါကို தரண ကုံ၃ပါးဆောက်တည်ခြင်းလို့မတ္တမကုလားတမထလား
တ
မထပါဘုရား தரண ကုံ၃ပါးဆောက်တည်တယ်ဒီတော့ဘောဓဘာသာဝင်ရဲ့ဖြစ်နေခံယူလို့တဲ့ပုဂ္ဂိုလ်တယောက်သည်ကြီးကြီးကျယ်ကျယ်ဘာတွေလုပ်ရမလဲဘာမှလုပ်စရာမလိုဘူးတရဏကောသုံးပါးဆောက်တည်လိုက်တာနဲ့တပြိုင်နဲ့ဗုဒ္ဓဘာသာဝင်ဖြစ်ကုလားဖြစ်သွားလားဖြစ်ပါပါဘုရားဗုဒ္ဓံတရဏကိစ္စမြေဗုဒ္ဓမြတ်စွာဘုရားကိုတရဏံတရဏဤတိကိုယ်ကိုယ်လဲလျောင်းပေါ်အောင်မိကိုရဟုယကိစ္စမိစိက္ခပါဤဓမ္မတရားတော်မြတ်ကိုတရဏံတရဏဤတိကိုယ်ကိုယ်လဲလျောင်းပေါ်အောင်မိကိုရဟုယကိစ္စမိစိက္ခပါဤသံဃာသံဃာတော်မြတ်ကိုတရဏံတရဏဤတိကိုယ်ခွဲလဲလျောက်ပေါ်မိကိုရာဟူ၍ကိစ္စမိစိက္ခပါ၏အဲ့ဒီတရဏဂုံသုံးပါးရုပ်လိုက်တာနဲ့တပြိုင်နက်အလိုလိုဘောဓဘာသာဝင်ဖြစ်သွားတာပဲနော်ဒါကဘောဓဘာသာဝင်ဖြစ်နေခံယူတဲ့ပွဲဘောဓဘာသာဝင်ဖြစ်နေသိမှတ်ပြုရခံရအောင်ပြုလုပ်တဲ့အထိမ်မှတ်အကျယ်တဝဲမရှိပါဘူးဒါလောက်နဲ့ဒီဘောဓဘာသာဝင်ဖြစ်တာပါပဲဒါပေမဲ့ဘုန်းတော်ပရိသတ်တွေကအဲဒီလိုဘောဓဘာသာဝင်ဖြစ်ခံယူပြီးတော့ဘုရားကိုကိုယ်ကိုယ်မဲ့တရားကိုကိုယ်ကိုယ်မဲ့တန်ခါကိုကိုယ်ကိုယ်မဲ့ဘုရားတရားတန်ခါယရဏသုံးပါးကိုကိုယ်ကိုယ်နေုံနဲ့စိတ်ကနေုံနဲ့ရှိခိုးနေုံနဲ့လှူဒန်းနေုံနဲ့ဘောဓဘာသာဝင်ဖြစ်ရကျွတ်ပြီလားလို့မေးရင်မနှက်သေးပါဘူးတဲ့နော်ဒါလေးတွေဘုန်းတော်ပရိသတ်တွေသိစေချင်ပါတယ်ဖျားကိုကိုယ်ကစိတ်ကနေုံနဲ့ဘောဓဘာသာဝင်ဖြစ်ရကျမနဲ့သိဘူးဓမ္မတရဏကိစ္စမိတရားကိုကိုယ်ကစိတ်ကပါဤလို့တရားကိုကိုယ်ကစိတ်ကနေုံနဲ့လည်းပဲဘောဓဘာသာဝင်ဖြစ်ရကျနဲ့ပြီလ
ား
မနဲ့သိပါဘူးတန်ခါတော်ရှင်မြတ်တွေကိုကိုယ်ကစိတ်ကနေုံနဲ့လည်းပဲဘောဓဘာသာဝင်ဖြစ်ရက
ျ
မနဲ့သိပါဘူးတဲ့နော်ဒါကြောင့်ဘယ်လိုလုံးမှဘောဓဘာသာဝင်ဖြစ်ရကျနဲ့မလဲဆိုရင်ဘုရားဘာသာကညွှန်ပြထားတဲ့ညွှန်ကြားချက်ဘုရားဘာသာကသင်ပေးထားတဲ့သင်ကြားချက်ဘုရားဘာသာကဆုံးမထားတဲ့ဆုံးမချက်အဲ့ဒီတရားတွေမရှိဘူးလားရှိလားရ
ှ
ိပါရဲ့ဗျာအဲ့ဒီတရားတွေကိုမှမိမိတို့ကမကျင့်နိုင်သေးဘူးဆိုရင်ဘုန်းတော်ပရိသတ်တွေဘုရားဘာသာဝင်ဖြစ်ရကျွတ်နတ်ပါမှန်ပါဗျာဒါကြောင့်ဘုရားဘာသာဝင်ဖြစ်ရကျွတ်နတ်အောင်ဘုရားဘာသာကသင်ကြားပေးထားတဲ့သင်ကြားချက်တွေတနည်းအားဖြင့်ပြောတော့ဓမ္မဆိုတဲ့တရားတွေမိမိတို့ရဲ့ယင်းနဲ့နှလုံးသားတဲ့ရောက်အောင်ထည့်ပေးဖို့မလိုဘူးလားတို့ဟုတ်ပြီဒါဖြစ်လို့ရှိရင်ဘုန်းကြီးတို့ဘုရားဘာသာကဘုရားဘာသာဝင်ဖြစ်လာတဲ့ပုဂ္ဂိုလ်များအတွက်အခြေခံဘာသီးတွေပေးထားတယ်လဲဒါလေးကိုလေ့လာဖို့လိုပါတယ်နော်ဘုရားဘာသာဝင်ရလို့ဖြစ်လာပြီဆိုရင်နံပါတ်1ပါဠိလိုတော့ကာမတက္ကတသမ္မာဒိဋ္ဌိဉာဏ်လို့ခေါ်တယ်မြန်မာလိုပြောလိုက်မယ်ဆိုလို့ရှိရင်ကောင်းတာလုပ်ရင်ကောင်းတဲ့အကျိုးပေးမယ်မကောင်းတာလုပ်ရင
်
မကောင်းတဲ့အကျိုးပေးမယ်ကံနဲ့ကံရဲ့အကျိုးပေးကိုယုံကြည်ဖို့တတ္တတရားမြတ်စွာဘုရားကမောဟာရလမ်းစဉ်လေးတွေမချဘူးလားချပေးတာ
ပါပါပါဘ
ုရားဘာသာဝင်ဖြစ်ရကျွတ်နတ်အောင် ဘုရားဘာသာဝင်တယောက်ရဲ့လို့ဖြစ်လာပြီဆိုရင်ဘုရားဘုံမယုံကြည်ရမယ်နံပါတ်1တရားတရားတရားဘုံမယုံကြည်ရမယ်နံပါတ်2တတ္တသံဃာဘုံမယုံကြည်ရမယ်နံပါတ်3တတ္တကံနဲ့ကံရဲ့အကျိုးအပိတ်အပေါ်မှာယုံကြည်ရမယ်နံပါတ်4တတ္တအရင်ဘဝယခုဘဝနောက်ဘဝအတိတ်ဣသုဘံအနာဂတ်ဘဝ၃မျိုးအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်နေတယ်ဆိုတာကိုလည်းပဲယုံကြည်ရ။ဒါတော့ဘောဓဘာသာဝင်တယောက်ရဲ့လည်းဖြစ်လာပြီဆိုရင်ယုံကြည်ခြင်းဘယ်နှမျိုးနဲ့ယုံကြည်ရမှာလဲ။၅မျိုးနဲ့ယုံကြည်ရမယ်။ဘယ်နှမျိုးပါလဲ။နံပါတ်၁မြတ်စွာဘုရားရှိတယ်ဆိုတာကိုယုံကြည်ရ။နော်။မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးသည်ဟောလွန်ခဲ့သောနှစ်ပေါင်း2600လောက်ကအခုဆိုလို့ရှိရင်2555အဲ့ဒါကပြိတိမဆန်တဲ့နှစ်ကနေစရည်တွက်တာဖျားပွင့်တဲ့နှစ်ကနေစပြီးတော့ရည်တွက်မယ်ဆိုရင်2500 2600အလုံးငယ်သောနှစ်ပေါင်း2600လောက်ကဝရိပဲနဲ့ရေမင်းမသစ္စာလေးပါတရားကိုသိပြီးတော့ဗုဒ္ဓအဖြစ်သို့ရောက်ရှိတော်မူလာခဲ့တဲ့ပုဂ္ဂိုလ်လောကသုံးခွေဘုံပြမမေတ္တာထူးခြားတဲ့ပုဂ္ဂိုလ်ဒါကိုခွင့်တော်ပြိတ္တတည်းလက်မခံပဲနေရမှာလားလက်ခံရမှာလားဒါကိုလက်ခံထားရမယ်ယုံကြည်ထားရမယ်နံပါတ်1နော်ယုံကြည်တာကိုတတ်တာလို့ခေါ်တယ်ဒါဆိုနံပါတ်1ဘာကိုယုံကြည်ရမှာလဲဖရာကိုယုံကြည်ရလောကသားနေပေါင်း2600ခန့်ကလောကကြီးမှာရခုခေတ်ကအိန္ဒိယအဲ့ဒီခေတ်တုန်းကမေဇိမဒေသအဲ့ဒီနေရာမှာခရာလို့ခေါ်တဲ့မြို့အနီးဗောဓိလို့ခေါ်တဲ့ညောင်မင်းကြီးရဲ့အောက်မှာသစ္စာလေးပါးတရားကိုသိလို့ဗုဒ္ဓအဖြစ်နဲ့လောကကြီးမှာဖွင့်ထွက်တော်မူလာခဲ့တဲ့ဖရာ45ဝါပတ်လို့45နှစ်တိုင်းတိုင်းသစ္စာလေးပါးတရားတွေဟောပြီးတော့45နှစ်ပြည့်တာနဲ့တပြိုင်နက်ပြိဋ္ဌိဘာသာနာမှုခဲ့တဲ့မြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားသခင်ကိုရောမြတ်ကြီးဖြစ်ဖို့ရန်အတွက်၆နှစ်တိုင်းတဲ့ဒုက္ခသရိယတွေကျင်းခဲ့တယ်ခမိရောဂသုရောဒနာမေရောဂမဟာမာယာဒေဝီဒါတွေကိုလည်းပဲလက်မခံရဘူးလားလက်ခံရမှာလားလက်ခံရမှာပဲเนาะမြတ်စွာဘုရားသခင်ကိုရောမြတ်ကြီးရည်လို့ဖြစ်လာဖို့ရန်အတွက်သဗ္ဗညုတရှင်ဉာဏ်တော်ကြီးရရှိဖို့ရန်အတွက်သစ္စာလေးပါးတရားတွေကိုသိဖို့ရန်အတွက်လေးသင်ခြင်းနဲ့ကဘာတသိမ့်တိုင်တိုင်ပါရမီတော်တွေလည်းပဲမဖြစ်ကြရဘူးလားဖြစ်ကြရလားဒါနသီလနေကမပါပညာဝရိခန္တီသစ္စာအတိဋ္ဌာနာမိတ္တဘိကပါရမီဆယ်လီမှတ်ကြရပါရမီဘယ်နှပါးလဲဒါနပါရမီသီလပါရမီနေကမပါရမီအဋ္ဌိဌာနဒါနသီလနေကမပါပညာဝရိခန္တီသစ္စာဒါနပါရမီသီလပါရမီနေကမပါရမီပညာပါရမီဝရိယပါရမီခန္တီပါရမီသစ္စာပါရမီအဋ္ဌိဌာနမေတ္တာဘိက္ခာအဋ္ဌိဌာနပါရမီမေတ္တာပါရမီဥပေက္ခပါရမီအဋ္ဌိဌာနမေတ္တာဘိက္ခာပါရမီဆယ်ရီမှတ်ကြရနော်ပါရမီ10ပါးအဲ့ဒီပါရမီ10ပါးကိုရောရောပါရမီရဲ့ဥပပါရမီရဲ့ပရမတ္ထပါရမီရဲ့အဲ့ဒီ3မျိုးနဲ့မြောက်ပွားလိုက်ရင်ပါရမီ30အဲ့ဒါကိုပဲပါရမီ10ပါးအပြား30လို့ဒီလိုခေါ်ပါလေအဲ့ဒီပါရမီ10ပါးအပြား30စရိယာဖြင့်3ပါးလေသိင်ချင်းတဲ့ကဘာတသိမ့်တိုက်တယ်မကျင့်ကြဘူးလားကျင့်ကြလားကျင့်ပါပါဘုရားအဲဒီလေသိင်ချင်းတဲ့ကဘာတသိမ့်ကာလတုန်းကလည်းပဲဒီပင်ကရာဘုရားရှင်ကရမြတ်ကြီးရဲ့ထံတော်မှောက်မှာသူ့မိတ္တရတိဘဝနဲ့ဓာရီစကားတွေလည်းပဲမကြားကြရဘူးလားကြားကြရဟောဒီသူ့မိတ္တရှင်ရဲ့တိတ်ကလေးသည်နောက်တစ်ချိန်လေသိင်ချင်းတဲ့ကဘာတသိမ့်ကာလရောက်တဲ့အခါမှာလောက3ပါးမှာဂေါရမအမိနဲ့ဖျားတယ်ဆိုဝင့်ပေလိမ့်မယ်လို့ ကျုပ်တင်ပြီးတော့နမိတ်တွေဟောခဲ့အဲ့ဒီဟောခဲ့တဲ့နမိတ်ဖတ်ခဲ့တဲ့အတန်ကိုလည်းပဲမကြခဲ့ရဘူးလားကြခဲ့ရ
ကြား
ခဲ့ပါဘူးဒါကဘုန်းကြီးတို့ပြိတ္တရုံကြည်ထားရမယ်ယုံကြည်ထားရမယ်လက်ခံထားရမယ်သဘောပေါက်ထားရမယ်တို့ရဲ့ဖခင်ဟာဘယ်လိုဖခင်မျိုးဆိုတာကိုသူများတွေမင်းရင်လည်းပြောပြပေးနိုင်ရမယ်ဟုတ်တယ်မို့လားမြတ်စွာဘုရားပွင့်လာတဲ့အခါကာလကြတော့လည်းပဲ45ဝါကာလပတ်လုံးမနာမနေပဲနဲ့ဒေသစာရိကီကြပြီးတော့ပရိသတ်၄ပါးလှည့်လည်ပြီးတော့တရားဟောခဲ့ယဟန်ပရိသတ်ရဲ့ဘေကုဏီပရိသတ်ရဲ့အမျိုးသားများလို့ခေါ်တဲ့ဥပါဒကပရိသတ်ရဲ့မင်းသမီးများလို့ခေါ်တဲ့ဥပါဒိကပရိသတ်ရဲ့ပရိသတ်၄မျိုးစွန့်အောင်အဲ့ဒီပရိသတ်၄မျိုးလုံးမှာလည်းပဲသောတာပန်နေရှိတယ်သက္ကရာကနေရှိတယ်အနာဂတ်နေရှိတယ်အရဟနာတွေရှိတယ်အဲ့လိုဖြစ်အောင်လည်းပဲတရားတွေမဟောခဲ့ဘူးလားဟောခဲ့လားဟော
ခဲ့ပါ
ဗျာအဲ့လိုဟောခဲ့လို့45နှစ်ပြည့်တဲ့အခါကျတော့ကိုသိနာယုံပြေမာလာမင်းတော်ရဲ့ရင်ကျင်ဦးရင်မှာမြတ်သောဥက္ကောင်လှည့်ဆောင်ပြီးတော့ပြိဋိဘဇာတော်မူခဲ့ပါတယ်ဒါတွေလည်းပဲချုပ်ကြည့်ထားရဒါမျိုးဆိုဘုရားနဲ့ပတ်သက်လို့ချုပ်ကြည့်ခြင်းဟုတ်တယ်မို့လားအဲ့ဒီမြတ်စွာဘုရားတခင်ကရမြတ်ကြီးကတရားတွေဟောခဲ့တယ်။တရားတွေသိခဲ့တယ်သိတဲ့အတိုင်းဟောခဲ့တယ်။အဲ့ဒီဟောခဲ့တဲ့တရားကသစ္စာလေးပါးတရားဘာတရားလဲ?သစ္စ
ာလေးပါးတရားပါဘုရား
။သူကိုယ်တိုင်လည်းပဲမသိဘူးလားသိခဲ့?သိပါဘူးဘုရား။သိခဲ့။ဘောရိကနေရှင်ပရိမာထိုးထိုးထွန်းထွန်းနဲ့သိတော်မူခဲ့တာ။မြတ်စွာဘုရားမသိခင်တုန်းကအဲ့ဒီသစ္စာတရားကိုလောကကြီးမှာမြည်သူသောလူနဲ့ပြမတ်တတ္တဝါတစုံတစ်ယောက်မှာသိကွယ်မရသေးဘူးမြတ်စွာဘုရားသိတာလည်းပရမသုသိလာတဲ့ပုဂ္ဂိုလ်ကြီးကိုယ်ခရိုင်ချောင်းနဲ့ဒါနဒုက္ခရသရိယာရင်းချင်းတို့ဒီတရားတွေသိလာခဲ့တယ်အဲဒီသိလာခဲ့တဲ့တရားကသစ္စာလေးပါတရားဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာဘယ်နှပါလဲအဲဒီသစ္စာလေးပါတရားကိုသိလာခဲ့တယ်ဒါကမြတ်စွာဘုရားသိတော်မူခဲ့တဲ့တရားဒီသစ္စာတရားအဲ့ဒီသစ္စာတရားတွေကသစ္စာတရားသရကသစ္စာ၄ပါးအဲ့ဒီ၄ပါးထဲမှာအဓိကသိရမယ့်သစ္စာကဒုက္ခသစ္စာဘာသစ္စာလဲဒုက္ခသစ္စာဒုက္ခသစ္စာသရဘာကိုဒုက္ခသစ္စာလို့ပြောတာလဲခန္ဓာ၅ပါးကိုပြောတာဘာကိုပါလဲခန္ဓာ၅ပါးသည
်
ဒုက္ခသစ္စာတရားနော်အနေဆင်းရဲတာကိုလည်းမခေါ်ဘူးအစားဆင်းရဲတာလည်းမခေါ်ဘူးအဝိဆင်းရဲတာလည်းမခေါ်ဘူးစိတ်တွေဒုက္ခရောက်နေတာကိုလည်းဒုက္ခသစ္စာလို့မခေါ်ဘူးဒီနေရာမှာလိုချင်တဲ့ဒုက္ခသစ္စာကဘာလဲခန္ဓာ၅ပါးခန္ဓာ၅ပါးဆိုတဲ့အတိဟာအရင်တော့ကဘယ်လို့မှမသိခဲ့ဘူးနော်မြတ်စွာဘုရားပရမသုံးသိခဲ့တာပဲအဲဒီခန္ဓာ၅ပါးသည်ရူပခန္ဓာဝေဒနာခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာရူပခန္ဓာဆိုတာကရုပ်တရားဝေဒနာခန္ဓာဆိုတာကဝေဒနာသင်္ညာခန္ဓာဆိုတာကသင်္ညာသင်္ခါရခန္ဓာကစိတ်သိက်50ဝိညာဉ်ခန္ဓာဆိုတာကစိတ်ခန္ဓာဘယ်နှပါလဲအဲ့ဒီခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်တယ်တဲ့ဟုတ်တယ်မလားဒီတော့နံပါတ်1ဖြစ်တဲ့ရူပခန္ဓာပါဠိလိုရူပခန္ဓာမြန်မာလိုကယုတ်တရားအစုအဲ့ဒီယုတ်တရားအစုဆိုတာဘယ်လိုသဘောတရားတွေလဲလို့မေးရင်ဖောက်ပြန်တတ်တဲ့သဘောတရားဘာတရားလဲလဲဖောက်ပြန်တတ်တဲ့သဘောတရားအဲဒီဖောက်ပြန်တဲ့သဘောတရားကလည်းဘယ်လိုဖောက်ပြန်နေတာတော့ဆိုတော့အပူကြောင့်လည်းဖောက်ပြန်တယ်အေးကြောင့်လည်းဖောက်ပြန်တယ်နော်အခြားခြားသောလောကရန်ဆိုတဲ့ဆန့်ကျင်မဲ့တရားတွေနဲ့တွေ့တဲ့အခါမှာလည်းပဲဖောက်ပြန်တယ်ကြောက်ဒါကိုဘုန်းကြီးတို့ပြိတ္တတွေမိမိရဲ့ခန္ဓာကိုဝိပဿနာလမ်းကြောင်းပေါ်ကနေပြီးတော့ဝိပဿနာမျက်စိနဲ့ကြည့်လိုက်မယ်ဆိုရင်ဖောက်ပြန်တဲ့တရားဆိုတာကပထဝီဓာတ်ရဲ့အာဘောဓာတ်ရဲ့တေဇောဓာတ်ရဲ့ဝါယောဓာတ်ဘယ်နှမျိုးပါလဲ
၄
ပါးပထဝီဓာတ်ဆိုတာကမာသဘောရှိတဲ့ပျော့သဘောရှိဒါရင်မကသိဘူးအဲ့ဒီမာသဘောပျော့သဘောကိုခြေခံပြီးတော့ဟောဒီခန္ဓာကိုယ်ကြီးထဲမှာနားရဲကျင်နေခဲ့တယ်ခဲ့တယ်တောင်းနေတင်းနေဒါတွေလည်းပရိဝိဒတ်တွေဟုတ်တယ်မလား နာလာတဲ့နာတဲ့သဘောလေးဒီပါတော့ပရိဝိဒ္ဓကျင်လာတဲ့ကျင်တဲ့သဘောလေးဒီပရိဝိဒ္ဓကြိုက်လာတဲ့ကြိုက်တဲ့သဘောလေးဒီပရိဝိဒ္ဓနော်တောင်းလေတင်းတဲ့တောင်းလေတင်းတဲ့သဘောလေးဒီဒါတော့ပရိဝိဒ္ဓပဲဟုတ်တယ်မဟုတ်လားအဲ့ဒီတော့ပြောတယ်မာတယ်ဆိုတဲ့သဘောတရားကိုခြေခံပြီးတော့အဲ့ဒီသဘောတရားလေးတွေရဲ့ဖိနစ်မှုကြောင့်နာရဲကျင်တဲ့ကြိုက်တဲ့ခဲ့တယ်တောင်းလေတင်းတယ်ဒါတွေဖြစ်လာတာကိုအဲ့ဒီသဘောတရားလေးတွေတဲ့ဟောဒီပုံမသရယောက်ခန္ဓာကြီးတဲ့ကဖောက်ပြန်တဲ့သဘောတရားလေးတွေပဲအဲ့ဒီသဘောတရားလေးတွေကိုဒီနေရာမှာရုပ်ဘက်ခန္ဓာလို့ခေါ်ပါတယ်တဲ့ဟုတ်ရလားဒီတော့ဟောဒီပုံမသရကြီးသည်ယုတ်ကျန်ပုံမသရကြီးသည်ပညာခန္ဓာနော်ပုံမသရကြီးသည်ပညာခန္ဓာအတ္တဘောခန္ဓာဒီနေရာဖြင့်ပြောတော့ကျန်တဲ့ရုပ်ပဂတိမဲစီနဲ့ကြည့်လို့ရတဲ့ရုပ်အခုဘုန်းကြီးတို့ပြောနေတဲ့ရုပ်ခန္ဓာဆိုတာကအာရဘောခန္ဓာလည်းမဟုတ်ဘူးပညာခန္ဓာလည်းမဟုတ်ဘူးဘယ်လိုခန္ဓာမျိုးလဲမေးရင်ပရမတ်ခန္ဓာအလုံးတရားတိမ်မွေးတဲ့ခန္ဓာနော်ရုပ်နုတိမ်မွေးတဲ့ရုပ်အဲ့ဒါကိုပရမတ်ခန္ဓာလို့ခေါ်ပါတယ်အခုနပြောခဲ့တဲ့နားတယ်ကျင်တယ်ကြိုက်တယ်ခဲတဲ့သဘောတောင်းတဲ့တိတ်တဲ့သဘောမျက်စိနဲ့ကြည့်လို့ရပါမလားမရဘူးပုံမှန်တရံကိုရှိရလားမေးတော့မရှိဘူးပုံမှန်တရံလည်းမရှိဘူးအကောင့်တည်းကြီးလည်းမရှိဘူးညဘုန်းတော်ပြိတ္တတွေကဆရာပါဆိုတရားရှင်းမှတ်တဲ့အခါမှာရူပခန္ဓာဆိုတဲ့ယုတ်တရားကိုရှုတယ်အဲဒါကိုရှုတဲ့အခါမှာပုံမှန်တရံကြီးကိုတွေ့နေရင်အဲဒါရုပ်တွေ့တယ်ခေါ်နိုင်ရလားမခေါ်နိုင်ဘူးနော်ပုံမှန်တရားကြီးတွေ့နေရင်အဲ့ဒါရုပ်ကိုတွေ့တယ်လို့မခေါ်နိုင်ဘူးရုပ်ဘက်ခန္ဓာကိုတွေ့တယ်လို့မခေါ်နိုင်ဘူးဒီနေရာမှာပြောခြင်းနဲ့တကယ်ဝိပဿနာညာဖြစ်တိုင်းတဲ့အခြေခံရုပ်ဆိုတာကပုံမှန်တရားမရှိဘူးအကောင်ထဲလည်းပဲမရှိဘူးဒါဖြင့်ဗာလဲမိတော့သဘောတရားနားတဲ့သဘောကျင်တဲ့သဘောခိုက်တဲ့သဘောနော်ဒီတော့နားတဲ့သဘောလေးဒီရုပ်ခန္ဓာကျင်းတဲ့သဘောလေးဒီရုပ်ခန္ဓာကပ်တဲ့သဘောလေးဒီရုပ်ခန္ဓာတောင်းတဲ့တင်းတဲ့သဘောလေးဒီရုပ်ခန္ဓာမာတဲ့သဘောလေးကလည်းရုပ်ခန္ဓာအစ်ပြောတဲ့သဘောလေးကလည်းရုပ်ခန္ဓာဒါကပထဝီဓာတ်ဆိုတဲ့ရုပ်ခန္ဓာနောက်တစ်ခါတဲ့အာဘောဓာတ်ဆိုတာလည်းမရှိဘူးလားရှိလားရုပ်စည်းခြင်းသဘောရှိတယ်ဖွဲ့စည်းခြင်းသဘောရှိဒီခန္ဓာကိုယ်ကြီးထဲမှာရောက်မောရောက်မွားလေးတွေတစ်ခုနဲ့တစ်ခုဖျုံဖျက်ပြိုကွက်မတော့ပေါင်းစည်းပေးထားတာဒီအဘောဓာတ်เนาะအစိုးဓာတ်အစိဒတ်ရှိလို့ဒီခန္ဓာကိုယ်ကြီးဒီပုံမှန်တရားကြီးအဖြစ်နဲ့ရပ်တည်နေတာအစိုးဓာတ်အစိဒတ်သာမရှိဘူးဆိုရင်ရောက်မောရောက်မွားလေးတွေပြိုကွက်ပြည့်စည်ပြီးတော့ဒဇာစီဒဇာစီမကွက်ဘူးလားကွဲသွားမှာလားအဲ့လိုကွဲမတော့ဘလို့နဲ့ထိန်းထားတာတော့အစိုးဓာတ်အစိဒတ်လို့ခေါ်တဲ့အဘောဓာတ်အဲ့ဒီတော့အစိုးဓာတ်အစိဒတ်ဆိုတဲ့အဘောဓာတ်ကအဘောဓာတ်ဒီလည်းပဲဒီနေရာမှာတခြားလားရုပ်ခန္ဓာလားအဲ့ဒါလည်းရုပ်ခန္ဓာပဲဒီလိုမဟုတ်လားနောက်တစ်ခါကျတော့ဘူသဘောအေးသဘောဘူသဘောကဒေဇောဓာတ်အေးသဘောကလည်းဒေဇောဓာတ်ဒါလည်းဘာခန္ဓာလဲရုပ်ခန္ဓာနောက်တစ်ခါလှုပ်ရှားတဲ့သဘောယွရှားတဲ့သဘောငြိမ့်တဲ့သဘောအဲ့ဒီသဘောတရားတွေလည်းမရှိဘူးလားရှိလားအဲ့ဒီသဘောတရားတွေကဗတ်တတ်တယ်တော့ဝါယောဓာတ်ဗတ်တတ်ပါလေအာလဘောလည်းတော့ဓာတ်ကြီးဘယ်နှပါတယ်လဲဗတ်တတ်ဒီပါလေပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ဓာတ်ကြီးဘယ်နှပါလဲအဲ့ဒီဓာတ်ကြီး၄ပါးကိုခြေခံပြီးတော့ကြံတဲ့နော်ဥပါဒနာယုတ်ကလေးတွေပေါင်းစုပြီးတော့ထားတဲ့ဟောဒီခန္ဓာကြီးကိုရုပ်ခန္ဓာလို့ခေါ်တယ်။ပုံမှန်သရလည်းမဟုတ်ပါ။အရာဝတ္ထုကြီးလည်းမဟုတ်ပါ။အကောင့်တည်းကြီးလည်းမဟုတ်ပါ။တဘာဝတရားကလေးတွေပေါင်းစုထားတာကိုရုပ်ခန္ဓာလို့ခေါ်ပါတယ်။ဟုတ်ရဲ့လား။အဲ့ဒါဒီဘုန်းတော်ပရိသတ်တွေမိမိတို့ရဲ့ဉာဏ်နဲ့မြင်ရမယ့်တဘာဝတရား။သစ္စာတရားသစ္စာတရားဆိုတဲ့နေရာမှာဒုက္ခသစ္စာဆိုတာအဲ့ဒီတရားတွေကမှဒုက္ခသစ္စာတရားပဲလို့ဘုန်းတော်ပရိသတ်တွေဒီလိုနားလည်လိုက်ပါ။နရကနဘာနိကဝရဏခန္ဓာ ဝရဏခန္ဓာသရာကဘာသဘောရှိလဲခံစားတတ်တဲ့သဘောရှိနော်ခံစားတတ်တဲ့သဘောဒီဘာခန္ဓာလဲဝရဏခန္ဓာဘာကိုခံစားတာလဲမေးတော့ကောင်းမကောင်းအာယုံကိုခံစားတာဘာကိုခံစားတော့
ကောင
်းတယ်လို့ခံစားတယ်မကောင်းဘူးလို့ခံစားတယ်အဲ့ဒါဒီဘာခန္ဓာလဲဒီတော့နာရာကျင်နာသည်ဝရဏခန္ဓာလားမေးရင်မဟုတ်သေးဘူးအဲ့ဒါမလားနာရာသည်ခံစားတဲ့သဘောလားအခံစားခံရတဲ့သဘောလားစဉ်းစားကြည့်နော်ဘုန်းတော်ပရိသတ်တွေကခံစားတယ်ခံစားတယ်ဆိုတော့နာရာကခံစားနေတာလားနာရာကိုခံစားနေတာလားနာရာကိုဒီတော့နာရာကိုခံစားနေတာဖြစ်တဲ့အတွက်နာရာသည်ဝရဏခန္ဓာလားမဟုတ်ဘူးဝရဏခန္ဓာကဘာသဘောရှိလဲခံစားတတ်တဲ့သဘောရှိဒီတော့နာရင်နားတဲ့သဘောလေးကိုခံစားမယ်ကျင်းရင်ကျင်းတဲ့သဘောလေးကိုခံစားမယ်ကဲ့ရင်ကဲ့တဲ့သဘောလေးကိုခံစားမယ်ဒီလိုမလားအဲ့ဒီခံစားတာလေးကမှဘာခန္ဓာလဲဝရဏခန္ဓာဒီတော့နာရာကဘာဖြစ်တာတော့ရှင်းတာဘာဖြစ်တာတော့ကဲ့တာဘာဖြစ်တာတော့ဖောက်ပြန်နေတာဘာဖြစ်တာတော့ဘယ်သူတွေဖောက်ပြန်နေတာပါလေရုပ်တွေဖောက်ပြန်နေတာရူပခန္ဓာတွေဖောက်ပြန်နေတာဒီလိုမလားဒီတော့ဖောက်ပြန်တာကယုံခံစားတာကဝေဒနာမတူဘူးနော်ပြန်ပြောင်းဖောက်ပြန်တာကယုတ်တရားခံစားတာကနာဝကျင်အောင်ဖောက်ပြန်ပြနေတာကယုတ်တရားနာရာကျင်တာတွေကိုခံစားနေတာကဝရဏတရားဒီလိုမလားအဲ့ဒီခံစားတဲ့ဝရဏတရားတွေမှာနားရဲကျင်နေဆိုတော့အတိတ်လေးကမရှိဘူးလားရှိတာပြီးတော့နားရဲလို့သိနေတာလေးကစိတ်ကျင်းတယ်လို့သိနေတာလေးကလည်းစိတ်နော်အလုံးပေါင်းလိုက်တဲ့အခါကျတော့ကဲနာရာလေးကိုကြည့်လိုက်မယ်ဆိုရင်နာအောင်ခြင်းအောင်ပေါက်ပြန်နေတာကယုံနာရဲခြင်းနဲ့လို့ခံစားနေတာလေးကဝေဒနာနာရဲခြင်းနဲ့လို့သိနေတာလေးကစိတ်ယုံရဲ့ဝေဒနာရဲ့စိတ်ရဲ့အဓိကခန္ဓာဘယ်နှပါးတွေ့လဲ၃ပါးအဲဒီ၃ပါးအပြင်တင်ရခန္ဓာတို့သင်္ခါရခန္ဓာတို့လည်းမရှိဘူးလားရှိလားရ
ှိပါရဲ
့ဗျာအခုနခန္ဓာ၃ပါးကိုပြောလိုက်ရင်ကျန်တဲ့ခန္ဓာ၅ပါးလည်းပဲအလိုလိုပါဝင်ပြီးသားဖြစ်သွားတာပါပဲတဲ့ဟုတ်တယ်မဟုတ်လားဒီလိုအလုံးပေါင်းလိုက်တော့ခန္ဓာဘယ်နှပါးလဲ
၅ပါး
အဲဒီခန္ဓာ၅ပါးသည်နော်ဒုက္ခသစ္စာဘာဖြစ်လို့ဒီခန္ဓာ၅ပါးသည်ဒုက္ခသစ္စာလို့ပြောရတာလဲဖြစ်ပြီးရင
်
ပြတ်တတ်လို့ဒုက္ခသစ္စာရုပ်ခန္ဓာကလည်းပဲဖြစ်ပြီးတည်တတ်နေတာလားပြတ်တတ်တဲ့သဘောတရားလ
ား
ဖောက်ပြန်ပြည့်စည်တတ်တဲ့သဘောတရားမို့လို့ဒုက္ခသစ္စာဒီလိုမလားပူတတ်တဲ့သဘောတွေကလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတာပဲပြတ်တယ်ဆိုတာဘာပြောတာလဲပြတော့နောက်တစ်ခုစားထိုးသွားတာဘာပြောတာလဲထိုးရကနေအေးတယ်အေးရကနေပူတယ်ထိုးရကနေနာတယ်နာရကနေကျင်တယ်ကျင်ရကနေကြိုက်တယ်တောင့်တယ်တင်းတယ်မပြောင်းမလားပြောင်းသွားလားတခုတည်းကပြောင်းသွားတာလားတခုပြက်ပြီးမှတခုစားထုတ်ပေါ်တာလားပြက်သွားတာကအဟောင်းစားထုတ်ပေါ်လာတာကအသေးအဟောင်းနဲ့အသေးပြောင်းပြောင်းပြောင်းပြောင်းသွားတာဟုတ်တယ်မလားဘာလဲလဲအဟောင်းနဲ့အသေးပြောင်းပြောင်းပြောင်းပြောင်းသွားတာအဲဒါဆိုပြောင်းပြောင်းသွားတဲ့သဘောတည်းရူပခန္ဓာအဟောင်းချုပ်လို့အသေးပြက်အဟောင်းချုပ်လို့အသေးဖြစ်လာခြင်းတည်းရူပခန္ဓာဒီလိုမလားအဟောင်းအဟောင်းနဲ့ချုပ်ချုပ်သွားတဲ့နေရာမှာအတိတ်တည်းသောတရားတွေပေါ်ပေါ်ပေါ်ပေါ်ပြီးတော့လာတယ်။အဲဒီလိုဖြစ်လာခြင်းတွေမင်းလည်းတခြားသဘောလား။ဖောက်ပြန်တဲ့သဘောလား။မှန်ပါ
တ
ယ်။အဲဒီဖောက်ပြန်တဲ့သဘောဒီဘာခန္ဓာ
။
ရူပခန္ဓာဒီလိုမလား။ဖောက်ပြန်တဲ့သဘောတရားရှိတယ်လို့သိတတ်တဲ့သဘောကမရှိဘူးလား။
ရှိပါ
တယ်။ခံစားတဲ့သဘောကမရှိဘူးလား။မှန
်ပါ
တယ်။အဲဒီတရားတွေကလည်းပဲအမြဲတမ်းသာဝရတည်တတ်တဲ့သဘောတရားတွေလား။မှန
်
ပါတယ်။သူတို့ကလည်းပြက်တယ်ပြက်ပြီးတော့နောက်တစ်ခုစားထုတ်ပေါ်လာတယ်ဒီလိုမလား။သူတို့ကြတော့ရူပခန္ဓာလို့မခေါ်တော့ဘူးနော်ဖြည်းဖြည်းပြတ်တတ်တဲ့သဘောရှိတော့ဗာသိစာရူပခန္ဓာကလည်းဖြည်းဖြည်းပြတ်တတ်တဲ့သဘောရှိတော့ဗာသိစာကျန်းရဲခန္ဓာတွေကလည်းဖြည်းဖြည်းပြတ်တတ်တဲ့သဘောရှိလို့ဗာသိစာပါလေအဲ့ဒီလိုဖြည်းဖြည်းပြတ်တတ်တဲ့သဘောရှိတဲ့အတွက်ခန္ဓာ၅ပါးဒီဗာသိစာတော့ဒီတော့ဘုန်းကြီးတို့ပရိသတ်တွေမြတ်စွာဘုရားတခင်ကတော်မြတ်ကြီးဘောရိပင်နဲ့ရှင်ပရင်းမှာနော်ဘောရိပင်နဲ့ရှင်ပလင်းမှာသစ္စာလေးပါးတရားတွေကိုထုတ်ရဲ့သိတော်မူတဲ့အချိန်ကာလတုန်းက ဟောဒီဒုက္ခသစ္စာတရားကိုပိုင်ပိုင်နေတယ်မသိကြဘူးလားသိကြ?
သိကြပါဗျာ
။အဲဒီဒုက္ခသစ္စာတရားကိုသိခဲ့တဲ့အတွေ့အသိခံရတာကဒုက္ခသစ္စာသိတဲ့ဉာဏ်ကမဂ္ဂသစ္စာဒီလိုမလား?မှန်ပါဗျ
ာ
။အသိခံရတာက
ဒုက္ခ
သစ္စာသိတဲ့ဉာဏ်ကမဂ္ဂသစ္စာသစ္စာဘယ်နှပါးရသွားလဲ?
န
ှပါးရသွားပြီနော်
။
ပရမသောကြည့်ရမှာကဘာကိုကြည့်ရမှာလဲခန္ဓာကိုကြည့်ဘာကိုကြည့်ရမှာလဲမြတ်စွာဘုရားသခင်ကိုရောမြတ်ကြီးဒီဗောဓိပင်နဲ့ရှင်ပလင်မှာနေမဝင်ခင်တဆုံလားပြည့်နေမှာတုထရလို့ခေါ်တဲ့မြတ်ထံသမာလူတန်းသွားတဲ့မြတ်တွေကျက်ဖြန့်ပြီးတဲ့အခါကျတော့အဲ့ဒီပုံမှာတဲပြီးတော့နော်အေးစစ်စစ်ဒီနေ့တော့ဘုရားမဖြစ်ရင်ဟောဒီနေရာကငမထဘူးဆိုပြီးတော့အဋိဋ္ဌံနဲ့မထိုင်ဘူးလားထိုင်လားအဲ့လိုထိုင်ပြီးတဲ့အခါကျတော့တရားရှုမှတ်ခါအစပဲရှိသေးတယ်မန္တမင်းကလာပြီးတော့နောက်ဆက်ပေးပါတယ်အဲ့ဒါကိုလည်းပဲဘုရားလောင်းကြီးကဖြည့်ကျင့်တော်မူခဲ့တဲ့ပါရမီဉာဏ်တို့ရဲ့အကူအညီနဲ့မန္တမင်းကိုအနံမယူခဲ့ဘူးလားအနံယူခဲ့ပါအနံယူခဲ့ပါတယ်နော်ဘာနဲ့အနံယူခဲ့တော့ပါရမီနဲ့အနံယူခဲ့ဘာနဲ့ပါပါရမီဉာဏ်တွေနဲ့အနံမယူခဲ့ဘူးလားနိုင်ယူခဲ့ပါဘူ
း။
အဲဒီလိုနိုင်ယူပြီးတဲ့အခါကျတော့မှဆက်လက်ပြီးတော့တရားရှိမှတ်တဲ့အခါမှာပုရိမယံလို့ခေါ်တဲ့ဘုန်းကြီးတို့ခေကလနာမယ်ခေကလနာယီနဲ့ပြောမယ်ဆိုရင်6နာရီ9နာရီပေါင်းခြင်းကဖြစ်ပါလိမ့်မယ်။နော်။အဲဒီ6နာရီ9နာရီပေါင်းခြင်းကကာလမှာပုပ္ပိနိဗ္ဗာန်နှုတ်တိဉာဏ်မရဘူးလားညာ
။
ဒီတော့ပောပိနိဗ္ဗာသနုဒတိဉာဏ်ဆိုတာဘာပြောတာလဲလို့မေးတဲ့အခါကျတော့အတိတ်ကာလဘဝတွေပြန်ပြီးတော့သတိရတဲ့ဉာဏ်เนาะအဲဒီတော့ဘဝတွေပြန်ပြီးတော့သတိရတယ်ပြန်ပြီးတော့ဆင်းခြင်းလို့ရတယ်နှလုံးသိလို့ရတယ်အတိတ်ဘဝဖြစ်စဉ်တွေပြန်ပြီးတော့သိတယ်သိပင်သိညာတော့လည်းပဲအတိတ်ဘဝဖြစ်စဉ်တွေဆိုတာကလည်းပဲဘယ်ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ပုဂ္ဂိုလ်တွေအပေါ်မှာပြန်ပြီးတော့မြင်လိုက်ရတာဖြစ်တဲ့အတွက်ပညာစင်သလားမစင်ဘူးလားပညာမစင်ဘူးပညာအမြင်နဲ့ပုဂ္ဂိုလ်တ attva တွေသူမမြင်လားမြင်ခဲ့လားမြင
်
ပါဘူးပညာအမြင်နဲ့မြင်ခဲ့တဲ့အသိဉာဏ်မို့လို့သစ္စာဉာဏ်ဖြစ်ပါမလား
မ
ဖြစ်ဘူးအဲ့ဒါကြောင့်မလားအဲ့ဒီဉာဏ်ကလည်းအာဟုယဖြစ်လာတဲ့ဉာဏ်မဟုတ်ဘူးလို့ဖျားလာသဘောပေါက်တဲ့အတွက်ဆက်လက်ပြီးတော့တရားရှိမှတ်တဲ့အခါမှာမေဇိမာယလို့ခေါ်တဲ့တန်ခေါင်းယံ17နာရီ17နာရီခန့်ပေါင်းခြင်းပေါ့နော်ဒေဝသကုညာမရဘူးလားရ။မှန်ပါဗျာ
။
ဘာလို့ဒေဝသကုညာဆိုတာကဘယ်လိုညာမျိုးလဲမေးရင်လူနာပြမတ္တဝအာလုံးတို့ရဲ့ခန္ဓာဖြစ်စဉ်ဘဝဖြစ်စဉ်နော်ခန္ဓာဖြစ်စဉ်မဟုတ်ဘူးဘဝဖြစ်စဉ်အဲ့ဒီဘဝဖြစ်စဉ်ကိုပြန်ပြီးတော့ဆင်ញင်လို့ရတယ်တတိအောင်မိလို့ရတယ်နှလုံးသွင်းလို့ရတယ်အဲ့ဒီညာကိုဒေဝသကုညာလို့ဒီလိုခေါ်တယ်လူဘာကနေပြီးတော့သိတော့နတ်ဖြစ်တယ်နတ်ဘာကသိလို့လူဖြစ်တယ်လူဘာကသိလို့ဘယ်လေးပါကြတယ်အဘယ်လေးပါကသိလို့လူပြန်ဖြစ်တယ်စသည်ဖြင့်ဘဝတစ်ခုနဲ့ဘဝတစ်ခုအကုသတ်တွေကိုလည်းပဲမသိရဘူးလားသိရ
သိရပါ
ဘူးအဲ့လိုသိတဲ့ဉာဏ်သည်ဒိဗ္ဗစကုဉာဏ်ဟုတ်တယ်မဟုတ်လားအဲ့ဒီဒိဗ္ဗစကုဉာဏ်နဲ့ကြည့်လိုက်ပြန်တော့လည်းပဲတဲ့ပုဂ္ဂိုလ်တ attva အပေါ်မှာမြင်နေတာဖြစ်တဲ့အတွက်ပညာကင်းတဲ့ဉာဏ်လားပညာမကင်းတဲ့ဉာဏ်လ
ား
ပညာမကင်းတဲ့ဉာဏ်ဆိုရင်နိဗ္ဗာန်လည်းမရောက်နိုင်ပြီဘုရားတယ်မလားအဲ့ဒါကြောင့်မို့လို့ဒေဝသကုဉာဏ်ကိုလည်းပဲအာကိုလို့ရပါမလားဒေဝသကုဉာဏ်ကိုလည်းအာကိုလို့မရသည့်အတွက်ဆက်လက်ပြီးတော့ပဋိစ္စသမုပ္ပါဒ်ကိုအခြေခံပြီးတော့စဉ္ညာနှလုံးသွင်းလိုက်တဲ့အခါကာလကြာတော့မှရုပ်တရားနာမ်တရားခန္ဓာတရားသိကွင်ရသွားတာကိုဟုတ်တယ်မလ
ား
ပါရရားတွေသိသွားလဲယုတ်တရားနတ်တရားခန္ဓာတရားနော်ပရိယာဘောတိသောဘာရောက်ဆိုတဲ့ယုတ်တရားဝရဏတိညာဆရှိတဲ့နတ်တရားအဲ့ဒီတရားတွေမသိဘူးလားသိသွားလားသ
ိသွား
ပါဘူးအဲ့ဒါတော့သိသွားတဲ့အခါကျတော့အချင်းအပြည့်ပြောမယ်ဆိုလို့ရှိရင်မုသောယံနတ်နဲ့၄နာရီ၄နာရီခွဲအဲ့ဒီပေါင်းခြင်းပေါ့နော်အဲ့ဒီချိန်ကြကာလကြာတော့မှတဲ့ယောသဘောနတ်သဘောပရမသဘောတရားတွေမြင်ပြီးတော့သစ္စာလေးအဲဒုက္ခသစ္စာကိုပိုင်ပိုင်နေနေပြီးသွားတာကိုဒီတော့မဟုတ်လား
မှန်ပါဗျာ
အဲ့ဒါတော့သိတဲ့အခါကျတော့ဘုန်းတော်ပရိသတ်တွေ ပညာတရားကိုသိလို့မဉဏ်ဖြစ်တာလားပရမတရားကိုသိလို့မဉဏ်ဖြစ်တာလ
ား
ယောနာခန္ဓာပရမတရားကိုသိလို့မဉဏ်ရသွားတာဒီလိုမလားယောနာခန္ဓာပရမတရားကအရှုခံမဉဏ်ကအရှုဉဏ်အရှုခံနဲ့အရှုဉဏ်ဘာလို့လဲအရှုခံနဲ့အရှုဉဏ်ဒါဓမ္မရဲ့စွန့်ရည်လေးတွေနော်ဓမ္မသဘောပေါ်အောင်ဘုန်းကြီးတို့ပရိသတ်တွေကိုပြောပြပေးနေတာဒီလိုမလားမြတ်စွာဘုရားတကယ်ကရမကြီးပါဟောတရားဟောတယ်ဘာတရားဟောလဲသစ္စာတရားဟောတယ်အဲ့ဒီသစ္စာတရားဘယ်လိုသဘောရှိတယ်လဲလို့မေးလို့မှဘုန်းကြီးတို့ပရိသတ်တွေပြန်မပြောနိုင်ရင်ဖြစ်ပါ့မလားဖြစ်ပါဘူ
း
ဗျာအဲ့ဒါကြောင့်သစ္စာတရားကိုပုံပေါ်အောင်ပြောပြနေတာဒီလိုမလားဒီတော့သစ္စာတရားဆိုတာက၄မျိုးရှိတယ်အဲ့ဒီ၄မျိုးထဲမှာအဓိကသစ္စာကဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာတရားကခန္ဓာအဖြစ်၅ပါးအကျဉ်းချုပ်လိုက်တော့ရုပ်တရားနဲ့နာတရားအဲ့ဒီယုတ်တရားနဲ့တရားကလည်းပညာလားပရမတ်လားပရမတ်တရားပုံမှန်တရားကြီးလားအကောင့်တရားကြီးလားသဘောတရားလေးလား အဲ့ဒီသဘောတရားကလေးကိုကြည်နဲ့သဘောတရားလေးတွေဖြစ်တယ်အစတုပေါ်လာတယ်ဖြစ်တယ်အစတုပေါ်လာတယ်တစ်ခုနဲ့တစ်ခုပြောင်းပြီးတော့ဖြစ်သွားတယ်တစ်ခုပြတဲ့နေရာမှာနောက်တစ်ခုအစတုဖြစ်တယ်ယုတ်သဘောလေးကြည့်တော့လေတဘုံသံနဲ့လားအမျိုးမျိုးပြောင်းနေတာလားနာတရားကြည့်တော့လေတဘုံသံနဲ့လားအမျိုးမျိုးပြောင
်
းအဲ့ဒီတော့အမျိုးမျိုးပြောင်းနေတာကြည့်ရင်နဲ့ဟောဓမျိုးပြက်လို့ဓမျိုးအသိပေါ်တာပြက်သွားတာကအဟောင်းအသိပေါ်တာကအပြင်းအဟောင်းနဲ့အပြင်းအဟောင်းနဲ့အသိအပြက်နဲ့အပြင်းဒီလိုမလားဘာလို့လဲအဟောင်းနဲ့အသိအပြက်နဲ့အပြင်းဟောဖြစ်ဖြစ်ဆိုတာဒါပါလားကျေတော့သဘောပေါက်သွားတာကိုဟိုအဲဘယ်နေရာပဲကြည်လိုက်ဆံမြကနေခြေပြအဆုံးဘယ်နေရာကိုပဲအာယုံပြုတ်ပြီးတော့ကြည်လိုက်တခြားတွေ့တာလားဖြစ်ပြတွေ့တခြားတွေ့တာလားယုံနာတွေ့တာလ
ား
ယုံနာဖြစ်ပြဗာသစ္စာစိတ်တရားကြည်တော့လေဖြစ်ပြဒုက္ခသစ္စာဝရဏကြည်တော့လေဖြစ်ပြဒုက္ခသစ္စာယောက်ကြည်တော့လေဖြစ်ပြဒုက္ခသစ္စာဖြစ်ပြမှာတပါတခြားတရားဘာတွေ့တော့ဘာမှမတွေ့ဘူး။ဩလောကကြီးမှာဘလောက်ပဲပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမအဲ့ဒါလို့ထင်ပြီးတော့သားပဲသမီးပဲဆိုတဲ့ဆွေတွေဆွဲပြီးတော့တာယတ္တမဲ့နေတတ်တဲ့ဒနာတွေဖြစ်ပြီးပညာတော်လည်းပဲတကယ်တော့ဟောရိခန္ဓာဆိုတာကဖြစ်ပြဒုက္ခသစ္စာကြီးပါလားဒီလိုတွေ့သွားတာကိုဟုတ်တယ်မလားတာယဝေယတ္တမဲ့ဘုရားဘာမှမရှိဖြစ်ပြီးပြစီတတ်တဲ့အိဋ္ဌသဘောဆင်းရဲတဲ့ဒုက္ခသဘောကိုယ်ပိုင်မဟုတ်တဲ့အနတ္တသဘောလက္ခဏာ၄သုံးပါးတင်းပြီးတော့ဆင်ញံနှလုံးသွင်းလိုက်တဲ့အခါကျတော့ဒုက္ခသစ္စာဖိုင်မနေနဲ့မသိရဘူးလားသိရပါဘူးဗျ
ာ
အဲဒီဒုက္ခသစ္စာကိုဖိုင်မနေနဲ့သိလိုက်တဲ့အခါကျတော့မှအရှုကခန္ဓာ၅ပါးကဒုက္ခသစ္စာသိတဲ့ဉာဏ်ကဒီလိုဖြစ်သွားတာကိုဒီလိုမဟုတ်လားကျောင်းဖုန်းတော်ပရိသတ်တွေသစ္စာလေးပါးကိုသိတယ်ဆိုတဲ့နေရာမှာအဓိကသစ္စာကဘယ်နှပါးလဲနှစ်ပါ
း
ဘာနဲ့ပါတော့ဒုက္ခသစ္စာနဲ့မဂ္ဂသစ္စာတနည်းအားဖြင့်ပြောတော့အရှုခံနဲ့အရှုဉာဏ်ဘာလဲပါပါလေအရှုခံနဲ့ကျောင်းဖုန်းတော်ပရိသတ်တွေသစ္စာလေးပါးကိုသိစေခြင်းသိခြင်းပါတယ်ဆိုရင်ဘာလို့ပြရမှာလဲအရှုခံကိုအရှုဉာဏ်နဲ့ကြည်ပြောကြည့်သာအရှုခံကိုအရှုဉဏ်နဲ့ကြည်အရှုခံကဘာသစ္စာအရှုဉဏ်ကဘာသစ္စာအဲ့ဒါတော့ကြည့်ပါများလာတဲ့အခါကျတော့မှမိမိရဲ့တဏ္ဍာမကိရိတာတရားကလေးတွေတဖြည်းဖြည်းမပါဘူးလားပါပုဂ္ဂိုလ်တ attva သရအမြင်ကလေးတွေမပြောဘူးလားပြောပုဂ္ဂိုလ်တ attva သရအမြင်ပြောရင်ဘာကိရိတာပါတယ်ဒိဋ္ဌိကိရိတာပါတယ်ဟုတ်ရဲ့လားဒိဋ္ဌိကိရိသာသနာကပုဂ္ဂိုလ်တ attva လို့ယူတဲ့အယူမဟုတ်လားအ
မှ
န်ပါဘုရားအခုပုဂ္ဂိုလ်တ attva လို့မြင်တာလားယုံနာလို့မြင်တာလားဟာဒါကပုဂ္ဂိုလ်မှမဟုတ်ပဲပဲဒါကတ attva မှမဟုတ်ပဲပဲဒါကသမမဟုတ်ပဲပဲသမိမှမဟုတ်ပဲပဲဒုပေါင်းကခြင်းလည်းမှမဟုတ်ပဲပဲဒါကယုတ်တရားပဲဒါကနတ္တရားပဲဖောက်ပြန်တာကယုတ်တရားသိတာကနတ္တရားအဲ့ဒီထဲမှာလည်းခံစားတာကဝေဒနာတရားဒီလိုမဟုတ်လားအမှန
်ပါ
အဲ့ဒီအမြင်ကလေးတွေရလာတဲ့အခါကျတော့ပုဂ္ဂိုလ်တ attva တဲ့အမြင်ကလေးတွေမကြောက်ဘူးလားပြောက
်
ပြောက်သွားပြီပုဂ္ဂိုလ်တ attva တဲ့အမြင်ပြောက်တဲ့အချိန်မှာဒိဋ္ဌိကိရိတာဆင်းနေတာယဘုရားတမ္မဘုရားဘာမှမရှိပါဘူးလို့ သိလာတဲ့အချိန်မှာဒနာဂရိတာစင်တယ်အမှန်ကမာနသိလာတဲ့အချိန်မှာဝိဇာဂရိတာမစင်မလားစင်လားစင
်ပါ
ဗျာအဲ့ဒီဂရိတာတရားလေးတွေစင်သွားတာဒီတဲ့တမှုရိယသစ္စာတွေသိသွားခြင်းပါပဲဟုတ်တယ်မလားဘာသစ္စာသိတာပါလေအဲ့ဒီတမှုရိယသစ္စာဘယ်အချိန်မှာသိတော့ဒုက္ခသစ္စာကိုမေဃသစ္စာနဲ့သိတဲ့အချိန်မှာသိတယ်ပြောကြည့်စမ
်း
ဒုက္ခသစ္စာကိုမေဃသစ္စာနဲ့သိတဲ့အချိန်မှာတမှုရိယသစ္စာသိတယ်ဒီလိုမလားဒါတော့ဒုက္ခသစ္စာဖြစ်တာကတတ္တမေဃသစ္စာဖြစ်တာကတတ္တသမုဒိယသစ္စာဖြစ်တာကသိတာကတတ္တဒီလိုမထင်နဲ့ဟုတ်ရလားဒုက္ခသစ္စာဖြစ်တဲ့အချိန်မှာဒုက္ခသစ္စာကိုသိတဲ့ဉာဏ်ပေါ်တယ်ဟုတ်ရလားသိကြပါတော့ဒုက္ခသစ္စာလေးဖြစ်တဲ့အချိန်မှာမဖြစ်တော့ဒုက္ခသစ္စာကိုသိတဲ့မေဃသစ္စာပေါ်တယ်ဒီလိုမဟုတ်လားဒီတော့ဒုက္ခသစ္စာမှသိလိုက်တဲ့အချိန်မှာသိတဲ့ဉာဏ်ကမေဃသစ္စာသိလိုက်တဲ့အချိန်မှာသမုဒိယသစ္စာသိတယ်သိတာကသမုဒိယသစ္စာဒီလိုမဟုတ်လ
ား
သိကြစီဖြစ်နေတာလားတပြိုင်တည်းဖြစ်နေတာလားတပြိုင်တည်းဖြစ်နေတာအဲ့ဒီတော့သမုဒိယသစ္စာလေးသိတဲ့အခါကျတော့ကိလေသာတရားလေးတွေသိတဲ့အချိန်မှာပူလောမှုသောကတွေငြိမ့်နေအငြိမ့်တာတွေရတယ်အငြိမ့်တာကနိရောဓသစ္စာဘာလဲအငြိမ့်တာကနိရောဓသစ္စာတဏှာငြိမ့်တာကလည်းနိရောဓသစ္စာဒုက္ခတွေငြိမ့်တာကလည
်း
နိရောဓသစ္စာဒီလိုမလားအဲ့ဒီငြိမ့်တာကလည်းနောက်မှပေါ်လာလားသိပြီချင်းပေါ်လာလ
ား
အခုသိအခုဖြစ်တယ်ဒီလိုမလားဒီတော့ဘယ်အချိန်မှနိဗ္ဗာန်ဖြစ်တယ်လဲဘယ်အချိန်မှနိဗ္ဗာန်မရတယ်လဲသိတဲ့အချိန်မှနိဗ္ဗာန်မရဘာကိုသိတော့ဒုက္ခသစ္စာကိုသိတာဟုတ်တယ်မလားဒုက္ခသစ္စာကိုသိတဲ့အချိန်မှနိရောဓသစ္စာတဲ့နိဗ္ဗာန်ဖြစ်တယ်နော်ဝိပဿနာဉာဏ်ခိုက်တမ်းမှာတော့နိဗ္ဗာန်စိတ်မော်သိဖို့ပေါ့လေဟုတ်တယ်မလားမဲ့ဉာဏ်ခိုက်တမ်းမှာနိဗ္ဗာန်စိတ်ပေါ်တာပေါ့ဒါပေမဲ့မဲ့ဉာဏ်မဖြစ်သေးပေမဲ့လို့လည်းပဲယခုလိုဝိပဿနာဉာဏ်ဖြစ်တဲ့အချိန်မှမဲ့ဉာဏ်နိရောဓသစ္စာနဲ့အလားတရာတူတဲ့တည်တင်ကနိဗ္ဗာန်တော့မဖြစ်ဘူးလားဖြစ
်ဖြစ်ပါရဲ့
ဗျာအဲ့ဒါကြောင့်မလို့သစ္စာ၄ပါးဖြစ်တာဒီတဲ့တစ်ခုပြီးမှတစ်ခုဖြစ်တာလားတစ်ပြိုင်တည်းဖြစ်တာတစ်ပြိုင်တည်းဖြစ်တာနော်ဒုက္ခသစ္စာဖြစ်တဲ့အချိန်မှသိတဲ့မဂ္ဂသစ္စာဖြစ်တဲ့မဂ္ဂသစ္စာနဲ့သိတဲ့အချိန်မှသိတဲ့သမုဒိယသစ္စာဖြစ်တဲ့ဒီလိုမလားပါဠိစာသိတော့အဲ့ဒီသမုဒိယသစ္စာလေးနေတဲ့အချိန်မှာအငြိမ့်ကြတယ်မပေါ်ဘူးလားပေါ့ပေါ်တယ်အငြိမ့်ကြကဗာသစ္စာနိရောဓသစ္စာသစ္စာလေးပါသိတာဒီတစ်ခုပြမတစ်ခုသိတာလားတစ်ပြိုင်တည်းသိတာဥပမာအဖြစ်ပြောကြပါစို့ဆိုရင်တဲ့နော်တိုက်ခန်းခြင်းကလေးတည်းမှာမိကလေးထွန်းကြည့်ဖြောင်းတဲ့မိကလေးထွန်းကြည့်တယ်ပဲဆိုကြပါစို့အဲ့ဒီနေ့အဖြစ်ပြောတော့မိကလေးကလေးဖွင့်လိုက်တယ်ပဲဆိုကြပါစို့နော်အဲ့ဒီတော့မိခလုံကလေးဖွင့်လိုက်တဲ့အခါကျတော့ဖွင့်တဲ့ပရိသတ်တွေလုံးရတယ်လို့ကဘာလို့တော့မိခလုံဖွင့်တဲ့အလုံးဘာလို့ပါလဲမိခလုံဖွင့်တဲ့အလုံးဒီလိုမလားအဲ့တော့မိခလုံဖွင့်တဲ့အလုံးလုံးလိုက်တဲ့အခါကျတော့ဟောအလင်းရောင်ကလေးမဖြစ်ဘူးလားဖြစ်လာလားအလင်းရောင်ကလေးဖြစ်လာတယ်အလင်းရောင်ဖြစ်တဲ့အချိန်မှာဘာပြောက်သွားတော့အမှောင်ပြောက်သွားတယ်အလင်းဖြစ်တဲ့အချိန်နဲ့အမှောင်ပြောက်တဲ့အချိန်တိကျစီလအတူတူလ
ား
အလေးရောင်ကလေးဖြစ်လာတယ်အမောင်ကလေးပြောက်သွားတယ်ဒီလိုမလားအမောင်ကလေးပြောက်သွားတဲ့အခါကျတော့အခန်းထဲမှာရှိတဲ့ကိုထားတဲ့သိုးတဲ့ပြည်စကလေးတွေမမြင်ဘူးလားမြင်ရလားမြင်ခွင့်ရသွားတယ်နောက်မှမြင်လာလားချက်ချင်းမြင်လာလ
ား
ခွင်းတော့ပြိတ္တတွေလုံးရမယ်လို့က၄မျိုးလုံးလား၃မျိုးတည်းလား ဘာလို့လို့တယ်မိခလုံးဖွင့်တဲ့အလုံးဒီလိုမလားမိခလုံးဖွင့်တဲ့အလုံးလုံးလိုက်တာနဲ့တပြိုင်တည်းအလင်းလည်းပဲပေါ်တယ်အမှောင်လည်းပြောက်တယ်အလင်းလည်းရောက်တယ်အမှောင်လည်းပြောက်တယ်ပစ္စည်းတွေကိုလည်းမြင်ရတယ်လုံကအကျိုးဘယ်နှမျိုးပြီးတော့၄မျိုးပြီးတယ်အကျိုးဘယ်နှမျိုးပြီးပါလဲ၄မျိုးအခုနောက်ဘုန်းတော်ပြိတ္တတိဒုက္ခသစ္စာလေးပေါ်တယ်ရုပ်တရားကလေးပေါ်တယ်နာမ်တရားကလေးပေါ်တယ်ပေါ်တဲ့ဒုက္ခသစ္စာကိုသာကြည့်ဒီလိုမလားသမုဒယသစ္စာတဲ့ကိရိသဓမင်းတကလက်တက်နေကြလို့သိလားနိရောဓသစ္စာတဲ့နိဗ္ဗာန်တမင်းကလက်ကြည့်နေကြလို့သိလ
ား
မေဃသစ္စာပေါ်တမင်းကကြိုးစားနေကြလို့သိလ
ား
လောကမယ်လောကဘာလို့တယ်တော့ဒုက္ခသစ္စာကိုသိတဲ့အလုံးဘာလို့ပါလဲယုတ်တရားပေါ်လဲယုတ်တရားကိုကြည့်ဓာတရားပေါ်လဲဓာတရားကိုကြည့်ဒီလိုမလား သစ္စာ၄ပါးလုံးလိုက်ကြည့်နေရမလားဒီမျိုးနဲ့ကြည့်ရမလား ဘာသစ္စာကြည့်ရမလဲဒုက္ခသစ္စာကိုကြည့်ဒုက္ခသစ္စာတရကတခြားလားခန္ဓာ၅ပါးလားအကြည့်ချုပ်လိုက်တော့ယုတ်တရားနဲ့ဓာတရားယုတ်ပေါ်ရင်လည်းယုတ်တရားကိုကြည့်နာပေါ်ရင်လည
်း
ဓာတရားကိုကြည့်ဒီလိုမလားယုတ်နာကိုသိလိုက်တာနဲ့ဒီပိုင်းနဲ့သိတဲ့ဉာဏ်ကမကသစ္စာဘာသစ္စာလဲယုံနာခန္ဓာကဖြစ်ပြဘာသစ္စာသိတဲ့ဉာဏ်ကဘာသစ္စာမကသစ္စာဒီလိုမလားမကသစ္စာလေးပေါ်လိုက်တာနဲ့ဒီပိုင်းနဲ့အတိတ်ကလေးလက္ခဏာပေါ်လိုက်တာနဲ့ဒီပိုင်းနဲ့ကိလေသာတရားကလေးတွေမသိဘူးလားသိလားကိလေသာသေးတာကဘာသစ္စာသိတယ
်
သမုဒယသစ္စာသိတယ်ဘာသစ္စာသိသမုဒယသစ္စာတရားတခြားတရားလားပူလောင်စေတတ်တဲ့တရားလ
ား
ပူလောင်စေတတ်နေစတာခောမကိလေသာဝတ္တယဒီလိုဆိုတာကိုဒီလိုမလားသမုဒယသစ္စာတရားတခြားတရားလားကိလေသာတရားလ
ား
အဲ့ဒီကိလေသာဆိုတဲ့ပူလောင်မှုတရားလေးငြိမ့်သွားတာနဲ့ဒီပိုင်းနဲ့အငြိမ့်တာကလေးမပေါ်ဘူးလားပေါ်လား အဲ့ဒီအငြိမ့်တာကဘာသစ္စာနောက်မှပေါ်လာလားသိသိချင်းပေါ်လာလ
ား
သိသိချင်းပေါ်တာပဲဒီလိုမလားအဲ့ဒါကြောင့်မလို့ဘုန်းကြီးတို့ပရိသတ်တွေလောရမယ်လောကဒုက္ခသစ္စာသိအောင်လောရမယ်လို့တကယ်တမ်းပေါ်လာတဲ့သစ္စာကဘယ်နှပါး၄ပါးသစ္စာ၄ပါးလို့တကယ်နဲ့မပေါ်ဘူးလားပေါ်လားဒီတော့မြတ်စွာဘုရားတကယ်ကရမကြီးဟောခဲ့တဲ့တရားဒီဘာတရားလဲမေးဘယ်လိုပြောမလဲသစ္စာတရားဘာတရားလဲမြတ်စွာဘုရားကဘုန်းကြီးတို့ပရိသတ်တွေကိုသိစေချင်တာဘာတရားလဲမြတ်စွာဘုရားကိုယ်တိုင်နေသိခြင်းနဲ့ကဘာတသိကျွတ်ကျွတ်စားစားနဲ့အပင်မခံပြီးတော့ပါရမီတွေဖြည့်ပြီးတော့ဉာဏ်ဉာဏ်ချုပ်ကိုအားထုတ်လာခဲ့တယ်။ဘာတရားသိဖို့အားထုတ်လာခဲ့တာလဲ
။
မြတ်စွာဘုရားပွင့်တော်မူလာတဲ့အခါကျတော့လည်းပဲမိဂရာဝန်တော်မှာငါဥသောမိစ္ဆဝကိယပုဂ္ဂိုလ်တို့နှင့်တက္ကဝါနတ်ပြမပေါင်းတော်ပရမသင်တရားဟောခဲ့တယ်။ဟောခဲ့တဲ့တရားကလည်းဘာတရားလဲ
။
သစ္စာတရားပဲ။ဒီလိုမလား
။
45ပါးကာလပတ်လုံးမပင်အမနာမနေအပင်မခံပြီးတော့ဟောလာခဲ့တဲ့တရားတွေကလည်းဗတ္တရားလည
်း
ဒီသစ္စာတရားပဲဟောခဲ့တာပဲဟုတ်တယ်မလားအဲ့ဒီသစ္စာတရားတွေတခြားတရားလားတခြားယေရနာလားဓမ္မယေရနာလ
ား
ဒီတော့ဓမ္မယေရနာဆိုတာဘာလဲလို့မေးရင်သစ္စာ၄ပါးတရားဗတ္တရားပါလေဂုဏ်တော်အဖြစ်6ပါးဂုဏ်တော်အဖြစ်ဘာလဲဓာကတရားဂုဏ်တော်ပဲဟုတ်တယ်မလားတရားကောင်းတော်ကို6ပါးလို့ပြောပေမဲ့တရားဆိုတာကဘယ်နှမျိုးလဲ4မျိုးဘာတရားတွေလဲဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအဲ့ဒီ4မျိုးတည်းမှာလည်းပဲအဓိကဘာသစ္စာလဲဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကိုသိရမှာကဘာနဲ့သိရမှာလဲမဂ္ဂသစ္စာနဲ့သိရမယ်ဒီလိုမလားဒါကြောင့်မလို့မြတ်စွာဘုရားသခင်ကရမကြီးပွင့်တော်မူလာတဲ့အခါမှာတတ္တဝါအလုံးတွေကိုတရားတွေဟောခဲ့ပါတယ်။ဘာတရားတွေဟောခဲ့တော့သစ္စာတရားတွေဟောခဲ့တယ်။ဟုတ်တယ်မလား။ဗိရကပေါင်းဖို့ဗိရကအဖြစ်သုံးဖို့နိကေအဖြစ်ငါးရဓမ္မခန္ဓာအဖြစ်ဘယ်လောက်တယ်လဲ။6000နဲ့4000အဲ့ဒီလောက်များမြောင်လာစွာသောတရားတွေရှိပြီရှင်ကြတော့လည်းပဲအဲ့ဒီတရားတွေကိုကြည့်ကြောက်လိုက်ရင်သစ္စာ၄ပါးတရားဘာတရားလဲ
။
အဲ့ဒါကြောင့်မြတ်စွာဘုရားသိစေချင်တာလေသစ္စာတရားမြတ်စွာဘုရားဟောခဲ့တာကလည်းပဲသစ္စာတရားဘုန်းတော်ပရိသတ်တွေယနေ့သိအောင်လုပ်ရမှာကလည်းပဲ
သ
စ္စာတရားဒီတော့မြတ်စွာဘုရားဟောတော်မူခဲ့တဲ့တရားသည်တနည်းအားဖြင့်ပြောတော့ဓမ္မတရဏဂိဇာမိလို့ခေါ်တဲ့မိပြီးတော့ကိုယ်ကစိတ်ကနေတဲ့တရားဆိုတာသည်တခြားတရားလားသစ္စာ၄ပါးတရားလ
ား
မြတ်စွာဘုရားဟောခဲ့တဲ့တရားကလည်းပဲသစ္စာ၄ပါးတရားမိမိတို့ကိုယ်တိုင်သိအောင်လုပ်ရမယ့်တရားကလည်းပဲသစ္စာ၄ပါးတရားဒီတော့မလားအဲဒီတော့သစ္စာ၄ပါးတရားရဲ့တရားယေရနာရဲ့အသဒ္ဒနာကိုလည်းပဲအဲဒီလိုပုံပေါ်အောင်သိအောင်လုပ်ထားလိုက်ပါဟုတ်တယ်မလားကျေနော်တကားကျတော့နံပါတ်3ယေရနာကဘာယေရနာပါလဲသံဃာယေရနာဘာယေရနာတွေတော့မြတ်စွာဘုရားသခင်ကိုရမြတ်ကြည်သည်ပေါ်ရိပင်နဲ့ရှင်ပလင်းမှာဖျားဖြစ်တော့ရရှိတော်မူလာခဲ့ပြီးတဲ့နောက်အဲ့ဒီအချိန်မှာတပါးလည်းပဲရှိသေးတယ
်
ဟုတ်တယ်မလား45ရဲ့တိုင်းတိုင်းတတ္တတ္တဟအဲ့ဒီနာမှာဗောဓိပင်နဲ့ရှင်ပလင်နာမှာစံနေတော်မူခဲ့ပါတယ်အဲ့ဒီလိုစံနေတော်မူခဲ့ပြီးတော့နော်45ရဲ့တိုင်း45ရဲ့ပြည့်စုံတဲ့အချိန်မှာ ဒါမတိပြမကြီးကလျှောက်ထားတောင်းမှကျင့်အရာဒါတရားဟုတ်မယ်မဆုံးပြဘူးလားဆုံးပြလားမဆုံ
းပါ
ဘူးအဲ့ဒီလိုဆုံးပြပြီးတဲ့အခါကျတော့မိဂရာဝန်တော်သူကြငါးပါးသောပိစာဝကိယပုဂ္ဂိုလ်တော်ဟာတရားဟောအဲ့ဒီလိုတရားဟောပြီးတဲ့အခါကျတော့ပရမသောကိုဋ္ဌိညမထေမြတ်စွာဘုရားစီမှာရံအဖြစ်မရဘူးလားရအင်းဘေကုသက္ကတော်ဓမ္မသရဗိမစရိယသမ္မာဒုက္ခသာနာကရိယာယခြေတယံလာခဲ့ငါဖျားသည်သိတော့တဲ့ရှင်ညာချုပ်ကတော့ဘုရားတရားတွေဟောထားခဲ့ပြီးပြီငါဖျားရဲ့ဌာမောမှာလာပြီးတော့ဟောဒီတရားတွေကျင့်တယ်မြတ်စွာဘုရားမခေါ်ဘူးလားခေါ်ပါပ
ါ
အဲ့ဒီလိုခေါ်လိုက်တဲ့အချိန်ကကာလကနေစပြီးတော့သံဃာယရဏရေလို့မပေါ်ဘူးလားပေါ်လာခဲ့လားပ
ေါ်ပါပါ
ဘယ်အချိန်မှာသံဃာယရဏပေါ်ခဲ့ပါလဲဟောမိဂရာဟောတော်မှာဟုတ်တယ်မလားအချိန်အပြည့်ပြောမယ်ဆိုလို့ရှိရင်မာသကရတရားသုံးခုနေဝါဆိုလာပြည်နေညာနော်ဘယ်သူကနေစပြီးတော့သံဃာယရဏဖြစ်လာတာတော့ကုဋေညာဘယ်လိုပါလဲကုဋေညာကနေစပြီးတော့သံဃာယရဏမပြုလာဖြစ
်
သံဃာဆိုတာကဘုန်းတော်ပရိသတ်တွေအပေါင်းလို့အဓိပ္ပာယ်ရတယ်ဘာလဲအပေါင်းကုဋေညာနေတဲ့ကဝ45ဝါတိုင်းတိုင်းမြတ်စွာဘုရားရဲ့သာသနာတော်အတွက်မှဝင်ရောက်ပြီးတော့ရန်အဖြစ်ကိုခံယူလာကြတဲ့ပုဂ္ဂိုလ်အပေါင်းအဲ့ဒီပုဂ္ဂိုလ်အပေါင်းတွေကိုတရားခေါ်ရလားသံဃာခေါ်ရလ
ား
သံဃာနော်အဲ့ဒီအပေါင်းကနေစင်ဆက်ယနေ့အထိရန်တော်ရှင်မြတ်တွေကိုလည်းပဲဘယ်လိုခေါ်ပါလဲသံဃာလို့ခေါ်ခဲ့တာပါနော်ဒါကြောင့်သံဃာဆိုတဲ့စကားလုံးထဲမှာဘုန်းကြီးတို့ပရိသတ်တွေယဟန်တပါးနဲ့လည်းမဟုတ်ဘူးနှစ်ပါးနဲ့လည်းမဟုတ်ဘူးမြတ်စွာဘုရားမသည်ယနေ့အထိမျက်မှောက်ကာလအထိသံဃာယဟန်တော်ဘုံအားလုံးကိုခြုံငုံပြီးတော့ဘယ်လိုခေါ်လိုက်လဲသံဃာယရဏလို့ခေါ်လိုက်တာဒီလိုမဟုတ်လားဘာဖြစ်လို့မြတ်စွာဘုရားသခင်ကရောမြတ်ကြီးဒီသံဃာယရဏကိုသံဃာအဖွဲ့အစည်းကြီးကိုပြုစုပြုထောင်ခဲ့တယ်လေမိမိရဲ့တတော်ကတတော်80ပဲနေရမယ်လို့မြတ်စွာဘုရားမသိဘူးလားသိတော်မူခဲ့လားဘာလို့လဲသိတော်မူခဲ့တဲ့အခါကျတော့မိမိချမှတ်ထားတဲ့ချမှတ်ထားတဲ့သာသနာလမ်းစဉ်ချက်မှတ်ထားတဲ့ဘောရဘာသာရဲ့လမ်းစဉ်ယောဂကြီးမမကောမပြအောင်ဆက်လက်ပြီးတော့လက်ဆင့်ကမ်းပြီးတော့သာသနာပြုတော်မူမဲ့ပုဂ္ဂိုလ်ရဲ့အရေးအတွက်အများကြီးမလိုဘူးလားလို့လားမ
လိုပါဘူး
ဗျာအဲ့ဒီအရေးအတွက်အများကြီးကလည်းတခြားပုဂ္ဂိုလ်တွေဖြစ်တင်တာလားတန်ခါယရဏဖြစ်တင်တာလားမှန
်
ပါဗျာဒီတန်ခါယရဏဒီသားလေးဒီတန်ခါတော်ရှင်မက်ဒီသားလေးငါဘုရားရဲ့သာသနာတော်ကိုလက်ဆင့်ကမ်းပြီးတော့သာသနာပြုရပါလိမ့်မယ်ဟုတ်တယ်မလားအဲ့လိုသိတော်မူခဲ့တဲ့သံဃာယရဏရဲ့ခက္ကနာကိုလည်းမြတ်စွာဘုရားသည်တခါတနာမဏိတောင်မူလတည်ထောင်ခဲ့။အဲ့လိုတည်ထောင်တော်မူလာခဲ့တဲ့သံဃာယရဏဆိုတာလည်းပဲလောကကြီးမှာဖြစ်ပေါ်လာခဲ့တာပါ။ဒီလိုမဟုတ်လား။အဲ့ဒီလောကကြီးမှာဖြစ်ပေါ်လာခဲ့တဲ့သံဃာယရဏတည်တာလည်းယင်းယနေ့ဘုန်းတော်ပရိသတ်တွေကိုဟောဒီသာသနာတော်ကြီးအဆက်မပြတ်အောင်ဆက်လက်ပြီးတော့မဆောင်နိုင်မှုလားဆောင်နိုင်ခဲ့။ဟောဒီသာသနာတော်ကြီးကိုလည်းပဲအဆက်မပြတ်အောင်မပြတ်ဘူးဘူးလားဖြန့်ဖို့ပြေးနေကြလားဖြန့်ပြုတ်ပြေးနေကြတာဒီလိုမဟုတ်လားပရိယတ္တိသာသနာပရိပတ္တိသာသနာပရိဝေဒသာသနာသာသနာတော်ဘယ်နည်းပါလိအဲ့ဒီသာသနာတော်300ကိုယနေ့ဖြန့်ပြုတ်ပြေးနေတာဒီကြားလားသံဃာယရဏလားဒီတော့ဟောဒီသာသနာတော်ကြီးလောကကြီးတက်ကနေမကွန်မပြတ်အောင်ဆောင်ကျင့်ပြေးနေတာဒီဘယ်လိုတွေပါလိဟောဒီသံဃာတော်ယရဏတွေပဲတန်ကတော့ရှင်မြတ်ဒီပဲဒီလိုမဟုတ်လားအဲ့ဒီလိုလည်းပဲမယုံကြည်ရဘူးလားယုံကြည်ရမှာလားဒါဆိုယုံကြည်ရမယ့်တရားနံပါတ်1ဘုရားယရဏနံပါတ်2ဘုရားယရဏနံပါတ်3တန်ခါယရဏနော်အဲ့ဒီတော့မြတ်စွာဘုရားသခင်ကရမကြီးဟောကြားတော်မူတဲ့တရားတော်တွေမှာပရမအဆုံးမြတ်စွာဘုရားသခင်ကရမကြီးကပဋ္ဌာန်းတရားတော်ကြီးပရိသတ်သမုပ္ပါဒ်တရားတော်ကြီးမဟုတ်ဘူးလားဟုတ်ကဲ့လားအဲ့ဒီတရားတော်ကြီးတွေကနှစ်သာရချက်ကြည့်လိုက်တဲ့အခါကျတော့တရားတရားတော်အကြောင်းကျိုးဆက်သွယ်မှုလားအ
က
ြောင်းကျိုးပဋိစ္စသမုပ္ပါဒ်တရားကိုကြည့်လိုက်ပြန်တော့လည်းပဲအကြောင်းနဲ့အကျိုးဗာတရားနဲ့ဗာတရားအကြောင
်း
ပဋ္ဌာန်းတရားတော်ကြီးကိုကြည့်လိုက်ပြန်တော့လည်းပဲဗာတယ်လေအကြောင်းနဲ့အကျိုးဒီတရားပဲမဟုတ်လားဒီတော့ဘုန်းကြီးတို့ပရိသတ်တွေကဖျားသာသနာတော်ကိုကိုယ့်ဘက်ရှိကကြပြီဆိုရင်ဘောရဘာသာဝင်ဖြစ်တဲ့ခံယူလာကြပြီဆိုရင်အကြောင်းနဲ့အကျိုးဆက်သမှုကလည်းသဘောမပေါက်ရဘူးလားပေါက်ရမှာလားအကြောင်းနဲ့အကျိုးကံနဲ့ကံရဲ့အကျိုးဒီလိုမလားအဲ့ဒီလိုကံရဲ့နဲ့ကံရဲ့အကျိုးကိုယုံကြည်ခြင်းဟာလည်းပဲတရားတရားလားတရားတရားလား တရားတရားပါပဲ နော်နောက်တစ်ခါကျတော့ကံနဲ့ကံရဲ့ယောက်ျားဘဲကိုယောက်ျားပြီဆိုရင်မိမိတို့ရဲ့ဘဝဒီတဘဝတဲ့ဖြစ်နေဖြစ်ရမှာလားဘဝဒီဆက်ကဆက်ကဖြစ်နေတာလား
ဘဝဒီဆက်က
တဘဝတဲ့ရက်သွားတာမရှိဘူ
း
ဟုတ်တယ်မလားဘဝဒီဆက်ကဆက်ကမဖြစ်ရဘူးလားဖြစ်ရမှာလားပဋိဘဝကကံကြောင့်ယခုဘဝပြိစ္ဆဗံဘဝဖြစ်တဲ့ပြိစ္ဆဗံဘဝမှာလုံထတဲ့ကံတွေကြောင့်အနာဂတ်ဘဝမှာဆက်ပြီးတော့တတ္တဝါတွေမဖြစ်ရဘူးလားဖြစ်ရမှာလားဒီတော့မိမိတို့ရလာတဲ့ရထားတဲ့ဘဝသည်တခြားကြောင့်ဖြစ်တာလားအတိတ်ကံကြောင့်ဖြစ်တာလားအတိတ်ကံကြောင့်ယခုဘဝရလာတာဆိုရင်ယခုဘဝမှာကံတွေပြုလို့ကံတွေလည်းပဲအတိတ်တွေချမှတ်ပြီးတော့မလုံဘူးလားလို့ကြလားအဲ့ဒီလိုအသိသိလောက်တဲ့ကံတွေကလည်းဒီတန်းနေမှလားအနာကဆက်ပြီးတော့ကျုပ်ပေးအောင်မလားနာ
မပါဘူ
း။ကောင်းတဲ့ကံလောက်ထားတဲ့ပုဂ္ဂိုလ်ကကောင်းတဲ့ကံတွေကျုပ်ပေးမယ်။ဟုတ်ရဲ့လား ။မကောင်းတဲ့ကံပြုတ်လောက်ထားတဲ့ပုဂ္ဂိုလ်ကမကောင်းတဲ့ကံတွေကျုပ်ပေးအောင်မယ်။အဲ့ဒါကိုလည်းပဲဘုန်းတော်ပရိသတ်ဒီယနေ့မြောင်ကြီးဘုရားယုံကြည်လား။မ
ှန်ပါ
ဘူး။အဲ့ဒါလို့ယုံကြည်ခြင်းဟာလည်းပဲတရားတရားလားသရတရားလား
။
အားလုံးပေါင်းလိုက်တော့ဗောဓဘာသာဝင်တို့ရဲ့ပန္နမှာဖြစ်သင့်ဖြစ်တတ်တဲ့တရားတရားဘယ်လိုမျိုးလဲ၅မျိုးနံပါတ်1ဘာကိုယုံကြည်ရမလဲနံပါတ2ဘာကိုယုံကြည်ရမလဲနံပါတ3ဘာကိုယုံကြည်ရမလဲနံပါတ4ဘာကိုယုံကြည်ရမလဲကံနဲ့ကံရဲ့ကျိုးဘက်ကိုယုံကြည်ရမလဲဒီလိုမလားနံပါတ5အတိတ်ဘဝပစ္စုပန်ဘဝအနာဂတ်ဘဝပြောကြည့်စမ်းအတ
ိတ်ဘဝ
အဲဒီဘဝတွေရဲ့ကြောင်းကျိုးဆက်သွယ်မှုကိုလည်းပဲဘာလို့ရမှာလဲယုံကြည်ခြင်းဘယ်လိုမျိုးပါလဲအဲဒီ၅မျိုးကိုယုံကြည်ရမယ်ဒီလိုမလားအဲဒီ၅မျိုးယုံကြည်လိုက်တာနဲ့တပြိုင်နက်ဘုန်းတော်ပရိသတ်ရှင်ကမ္မတက္ကရသမ္မာဓိဋ္ဌိညာမရဘူးလားရပါလ
ား
ကမ္မတက္ကရသမ္မာဓိဋ္ဌိညာရသွားပြီဆိုရင်ကောင်းတာလို့ရင
်
မကောင်းတာလို့ရင
်
အဲ့ဒီယုံကြည်ချက်ကလေးရသွားတဲ့နဲ့တပြိုင်နက်ဘုန်းတော်ပရိသတ်တွေမကောင်းတဲ့အလုပ်တွေရှောင်ကျင်တဲ့စိတ်တွေမပေါ်ဘူးလားပေါ့ပါပ
ါ
ကောင်းတဲ့အလုပ်တွေလှုပ်ရှင်တဲ့စိတ်တွေမပေါ်ဘူးလားပေါ့လား အဲ့ဒါဘောဓဘာသာရဲ့နှိဒါရတခုပဲဒီလိုမလားအဲ့ဒီယုံကြည်ချက်ကလေးတစ်ခုရသွားရင်ကိုပဲဘုန်းတော်ပရိသတ်တွေအာကုသို့တရားတွေမရှောင်ဘူးလားရှောင်ကြမှာလားဒုစရတရားတွေမရှောင်ဘူးလားရှောင်ကြမှာလားအာကုသို့တရားတွေရှောင်မယ်ဒုစရတရားတွေရှောင်မယ်ကိုယ်တော်တရားတွေတော့ပြုလုပ်ကြမယ်ကောင်းတဲ့တုသုဒ္ဓိုက်တရားတွေကိုမဖြစ်ဖြစ်အောင်ကျင့်ကြံကြွယ်အားထုတ်ကြမယ်ဆိုရင်လောကကြီးမှာလူကောင်းသူကောင်းတွေမဖြစ်ဘူးလားဖြစ်လားအဲ့ဒါဘုဒ္ဓဘာသာရဲ့အနှစ်သာရတစ်ခုပဲဒီလိုမလားအဲ့ဒီအနှစ်သာရတော့ရရင်ကိုပဲဘုန်းတော်ပရိသတ်တွေအတည့်အတည့်ဘုဒ္ဓဘာသာဝင်ပုဂ္ဂိုလ်တရားဖျားချင်မနာဘူးလားနဲ့သို့တော့ပြေဝါသောဘုဒ္ဓဘာသာဝင်တယောက်ရယ်လို့ကျေလို့တော့ဘုန်းတော်ပရိသတ်တွေခေါ်နိုင်ပါ့မလားခေါ်နိုင
်သေးပါဘူး
ဒီလောက်နဲ့တော့မခေါ်နိုင်သေးဘူးနော
်
ဒီလိုမဟုတ်လားအခုနံပါတ်1ဘောဓဘာသာတို့ရဲ့အနှစ်သာရဘယ်လိုပါလဲကံနဲ့ကံကျုပ်ကိုယုံကြည်ခြင်းဉာဏ်အနေနဲ့ပြောရင်ဘာဉာဏ်နဲ့လဲကမ္မတက္ကရသမာဓိတိဉာဏ်ဒီလိုမဟုတ်လားအဲ့ဒီဉာဏ်တရားကိုခြေခံမိကြတာလားတရားတရားကိုခြေခံမိကြတာလားအဲ့ဒီလိုတရားတရားကိုခြေခံပြီးတော့မြတ်စွာဘုရားကိုလည်းယုံကြည်တဲ့တရားတော်ကိုလည်းယုံကြည်တဲ့သံဃာတော်ကိုလည်းယုံကြည်တယ်။ကံနဲ့ကံကျိုးဖြစ်ကိုလည်းယုံကြည်တယ်။အတိတ်ဘဝ၊ပစ္စုပန်ဘဝ၊အနာဂတ်ဘဝဒီဘဝတွေကိုလည်းမယုံကြည်ဘူးလားယုံကြည်ရလား
။
အဲဒီတော့ယုံကြည်ကြပြီးတော့မကောင်းကံတွေကိုရှောင်ကြမယ်။ဟုတ်လား။ကောင်းကံတွေကိုဆောင်ကြမယ်။ကြည့်ကြည့်သား။မကောင်းကံတွေကိုရှောင်ကြမယ်။ကောင်းကံတွေကိုဆောင်ကြမယ်။မိမိတို့ရဲ့စိတ်ဓာတ်ကိုလည်းဖြူစင်အောင်ထားကြမယ်။ဘာလည
်း
အဲ့ဒါတရားတရားလားဘောဓဘာသာရဲ့အနှစ်သာရတရားလားအဲ့ဒီအနှစ်သာရတရားနဲ့ပြည့်စုံသွားရင်ကိုပဲဘုန်းတော်ပရိသတ်တွေဘောဓဘာသာပဲဖြစ်ရကြုံမနာဘူးလားနတ်သွားပြီလ
ား
သို့တော့ပြည့်ပြည့်စုံသောဘောဓဘာသာဝင်တယောက်ရဲ့လို့တော့ပြောလို့ရပါမလားကြံ့နေတယ်နော
်
ဒီလိုမလားဆိုတော့ကြံ့တယ်ဘောဓဘာသာဝင်တို့ရဲ့သန္တာမှာရှိတဲ့ရှိလိုက်တဲ့အနှစ်သာရတွေနောက်ကျမှဘုန်းကြီးဆက်ပြီးတော့ကျေးဇူးပြုပေးမယ်ကနေ့တော့တာရုပ်ကိုတော့ကြအောင်စို့အေးကြမှာကျမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသာဖွဲ့တင်နေအောင်ပြုစုစောင့်ရှောက်ထောက်ပံ့နေတော့သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ